မြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးမှာတမတော်အနေနဲ့တက်တက်ကြွကြွဆောင်ရွက်ဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံ28နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေဘရပ်ဆဲလ်မြို့မှာမြန်မာနိုင်ငံရဲ့အတွင်ကူးပြောင်းရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးကြတာကိုမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂသံအမတ်ကြီးရိုလန်ကိုဘီယာကဥဆောင်ပြီးဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာကိုတိုင်းတွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကပြောပြပေးမှာပါရှင်
။ EU ဥရောပအဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီး28ရောက်တွေ့ဆုံပြီးမြန်မာနိုင်ငံအတွင်းကူပြောင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြီးခဲ့တဲ့တနင်္လာနေ့က EU ဥရောပသမဂ္ဂရုံးချုပ်ရှိရာဘရပ်ဆဲလ်မြို့မှာဆွေးနွေးခဲ့ကြပါတယ်။အဓိကအားဖြင့်တော့ဒီမိုကရေစီ၊တရားဥပဒေစိုးမိုးရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်မှုစနစ်တွေအပါအဝင်ငြိမ်းချမ်းရေးဖြစ်စဉ်၊လူ့ခွင့်ရေးဖွံ့ဖြိုးတိုးတက်ရေးနဲ့စီးရဲနှံပါမှုရွက်ချရေး၊ရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေကိုပူးပေါင်းဆောင်ရွက်လုပ်ကိုင်မှုအတွက်ဆွေးနွေးခဲ့ကြတာပါ။မြန်မာဒီမိုကရေစီအတွင်ကူပြောင်းရေးမှာတက်မတော်အနေနဲ့တက်တက်ကြွကြွပါဝင်သင့်ပြီးပေါင်းကူတရားတပွဲဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂသံအမတ်ရိုလန်ကိုဘီယာကပြောပါတယ်။
The European participates to our willingness to build bridges and to engage with all actors and stakeholders.
တမရော်နေနဲ့မြန်မာနိုင်ငံရေးမှာတက်ဆိုင်တဲ့သူအားလုံးရဲ့ကြားမှာပေါင်ကူတရားအနေနဲ့ဆောင်ရွက်ဖို့လိုပါလိမ့်မယ်။ကျွန်တော်တို့ဖြစ်စေချင်တာကနိုင်ငံတကာကတခြားဒီမိုကရေစီနိုင်ငံတွေမှာရှိတဲ့စစ်တပ်တွေရဲ့လုပ်ငန်းစဉ်တွေနဲ့သူတို့တွေဘယ်လိုဆောင်ရွက်နေသလဲဆိုတာနဲ့အတွေ့အမြင်တွေဖလှယ်ဖို့မျှော်လင့်ပါတယ်။ခင်ဗျားတို့သိတဲ့အတိုင်းပဲကျွန်တော်တို့ဥရောပသမဂ္ဂနိုင်ငံတချို့မှာလည်းလွန်ခဲ့တဲ့နှစ်40လောက်တုန်းကစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိခဲ့ပါတယ်။အဲဒီနောက်မှသာတဖြည်းဖြည်းနဲ့အရသာအစိုးရအထိကူးပြောင်းခဲ့တာပါ။ဒါပေမဲ့လို့စစ်တပ်ကိုအတိမတ်ပြုကြပါလေအမျိုးမျိုးသောလုပ်ငန်းစဉ်တွေမှာသူတို့ရဲ့ဆောင်ရွက်ချက်တွေကိုတည်ရည်တည်ရည်လုပ်ကြပါလေ
မြန်မာအစိုးရအသက်အနေနဲ့ဒီမိုကရေစီစနစ်ခိုင်မအောင်ဆောင်ရွက်နေတဲ့နေရာမှာဖွဲ့စည်းပုံပြင်ဆင်ရေးဟာအတိအကျအရေးကြီးတဲ့ကိစ္စရပ်ဖြစ်တယ်လို့လည်းဆိုပါရဲမကြာမီကာလအတွင်းပြုလုပ်မဲ့27ရာစုပင်လုံညီလာခံအပါအဝင်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလည်းအားလုံးပါဝင်ဖို့လိုတယ်လို့ဆိုပါရဲဒါ့အပြင်အစိုးရအသက်ရဲ့ဦးစားပေးလုပ်ငန်းစဉ်တွေမှာပါဝင်တဲ့လူခွင့်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့စိန်ခေါ်အကဲဆက်မှုတွေလက်ရှိချိန်ထိရှိနေသေးပြီးရခိုင်ပြည်နယ်မှာလည်းလူမှုရေးခွဲခြားမှုတွေရှိနေသေးတယ်လို့တန်မတ်ရိုလန်ကိုဘီယာကပြောပါရဲ
Myanmar Burma, we need to address several human rights challenges. A lot has been done, but more remains.
မြန်မာနိုင်ငံအနေနဲ့လူခွင့်ရေးကိစ္စရဲ့စိန်ခေါ်အကဲဆမ်းမှုတွေတော်တော်များများကိုဖြေရှင်းပြီးသားဖြစ်ပေမဲ့လို့တချို့ကိစ္စရပ်တွေအပေါ်မှာဆောင်ရွက်ဖို့ကြံပါသေးတယ်။ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေအပေါ်မှာလူမျိုးရေးခွဲခြားမှုတွေလက်ရှိချိန်ထိရှိနေပါသေးတယ်။ EU အနေနဲ့မြန်မာအစိုးရကိုတိုက်တွန်းထားတာကအမုန်းစကားမပြန့်ပွားဘူးနဲ့အချင်းချင်းဒီမခံနိုင်တဲ့ကိစ္စရပ်တွေကိုရှောင်ရှားဖို့ပါလူခွင့်ရင်းနဲ့ပတ်သက်လို့နိုင်ငံတကာစံနှုန်းဆိုင်ရာတွေနဲ့အတူညှိနှိုင်းအပြေရှာသင့်ပါလေ
EU ဥရောပသမဂ္ဂအနေနဲ့မြန်မာအသွင်ကူပြောင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ယူရိုငွေတန်ပေါင်း600ကျပ်ကိုတုံ့ဆဲသွားမှာဖြစ်ပါတယ် EU အနေနဲ့စီးပွားရေးပိတ်ဆို့မှုတွေကို2013ခုနှစ်ကလေးကဖယ်ရှားထားပြီး2016ဇန်နဝါရီလအတွင်းထုတ်ပြန်ချက်တွေရဆိုရင်တော့ EU ဟာမြန်မာနိုင်ငံရဲ့စက်တုထအကြီးဆုံးနိုင်ငံခြားရင်းနှီးမြှုပ်နှံသူလည်းဖြစ်ပါတယ် EU ဥရောပသမဂ္ဂအနေနဲ့ပညာရေးစိုက်ပျိုးရေးနဲ့ကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးလူခွင့်ရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားကူညီထောက်ပံ့ပေးနေရလဲဖြစ်ပါတယ်ခင်ဗျာ